မြန်မာနိုင်ငံရဲ့တမိုင်းကြောင်မှာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဂုဏ်ယူစရာကောင်းတဲ့နေ့တစ်နေ့ဖြစ်တဲ့အကြောင်းပြည်သူ့လူထုဥက္ကဋ္ဌဖြစ်တင်မြောက်ခံရတဲ့ဦးဝင်းမြင့်ကပြောပါတယ်ဒီမိုကရေစီလူ့အခွင့်အရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်တာဝန်ယူကြဖို့ပြည်သူတွေကရွေးချယ်တင်မြောက်လိုက်တာဖြစ်တဲ့အကြောင်းလည်းအခုလိုပြောပါတယ
်အထွေထွေရွေးကောက်ပွဲများကျင်းပပြီးပြည်ပြင်ပြောင်းလဲရေးအတွက်ပြည်သူလူထုရဲ့စံတန်းနဲ့အညီဒုတိယအကြိမ်လွှတ်တော်ကြီးပေါ်ပေါက်လာခြင်းဖြစ်ပါတယ်ပြည်သူများလူလားမျိုးလင့်တောင်းတနေတဲ့ဒီမိုကရေစီရေးလူ့အခွင့်အရေးနဲ့နိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးတို့အတွက်နိုင်ငံသူနိုင်ငံသားများက၎င်းတို့ကိုယ်စားလုပ်ပိုင်ခွင့်လွှတ်အပ်ခြင်းခံရတဲ့ပုဂ္ဂိုလ်များဖြစ်ကြပါတယ်
။ဒါအပြင်သွတ်တော်ကိုယ်စားလှယ်တဦးချင်းစီမှာရှိတဲ့အရေးချင်းတွေကိုလည်းပြည်သူ့လွှတ်တော်ဥက္ကဋ္ဌကမှာကြားလိုက်ပါတယ်
။ပြည်သူ့ကိုယ်စားလှယ်များဖြစ်ကြသည်နှင့်အညီမိမိတို့ရဲ့အပြောအဆိုအပြုအမူအနေထိုင်တွေကလည်းအလွန်အရေးကြီးလာပါတယ်။မိမိတို့ရဲ့တွေးခေါ်ကြံစားပုံလောက်ကင်ဆောင်ရွက်ပုံတွေဟာဒီမိုကရေစီကျင့်စဉ်များလူ့အခွင့်အရေးစံနှုန်းများကိုခံစားစံစားလိုကြတဲ့နိုင်ငံသူနိုင်ငံသားတွေအတွက်စံနမူနာကောင်းတွေဖြစ်စေချင်ပါတယ်။တဦးနဲ့တဦးသဘောထားကြည့်ချင်းသိခံချင်းခွင့်လွှတ်ချင်းအပြန်အလှန်လေးစားချင်းအပြန်အလှန်နားလည်မှုရှိချင်းအပြန်အလှန်ပူးပေါင်းဆောင်ရွက်ချင်းတို့ဖြင့်နိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေရဲ့အကျိုးကိုတဲ့ဘူးကြစီလိုပါတယ်
လွတ်တော်စည်းဝေးတွေကိုခေါ်ယူပေးပြီးလွတ်တော်ကိုယ်စားလှယ်တွေရဲ့စားဝတ်နေရည်နဲ့တွာလာရည်အတွက်စီစဉ်ပေးတဲ့နိုင်ငံသူရာဥွှေမန်းကိုလည်းကျေးဇူးတင်တဲ့အကြောင်းလဲပြောပါတယ
်ဒီလွတ်တော်စည်းဝေးကြီးကိုခေါ်ယူပေးတဲ့အပြင်လွတ်တော်ကိုယ်စားလှယ်များရဲ့စားရည်တောက်ရည်နေရည်ထိုင်ရည်တွာရည်လာရည်အစအစအဆင်ပြေအောင်ကြိုတင်မျှော်တွေးဆောင်ရွက်ပေးတဲ့နိုင်ငံကြီးသူရာဥွှေမန်းနဲ့သက်ဆိုင်ရာတောင်းဝန်ရှိသူပုဂ္ဂိုလ်များအားလုံးကိုလည်းကျေးဇူးတင်ရှိကြောင်းပြောကြားအပ်ပါတယ်ခင်ဗျာ
လွတ်တော်ကိုယ်စားလှယ်တွေရဲ့တာဝန်ကိုလည်းပြည်သူ့လွတ်တော်ဥက္ကဋ္ဌကအခုလိုမှာကြားလိုက်ပါတယ
်ဒီစဲဥပဒေများဤဥပဒေများအမိန်များကြီးညာခြင်းများဟာဒီမိုကရေစီကျင့်စဉ်နဲ့ညီမညီလူ့အခွင့်အရေးစံညွှန်းများနဲ့ကိုက်မကိုက်အပြည်ပြည်ဆိုင်ရာသဘောတူညီချက်များနဲ့စီလျော်မှုရှိမရှိနိုင်ငံတကာစာချုပ်စာတမ်းများနဲ့အကျုံးဝင်မဝင်ပြည်သူလူထုအတွက်အကျိုးရှိမရှိဒီလူလူရဲ့ဘဝလုံးကြုံရေးနဲ့စိတ်လုံးကြုံရေးကိုအကာအကွယ်ပေးမပေးတို့ကိုလိလစစ်စစ်ကြပြီးပြင်ဆင်ခြင်းဖြစ်ဆွက်ခြင်းပယ်ဖျက်ခြင်းအသည့်ရေးဆွဲခြင်းတို့ကိုဆောင်ရွက်နေကြမှာဖြစ်ပါတယ
်ပြည်သူ့လွတ်တော်မှာ NLD ပါတီက255ဦးစက္ကန့်ဖွံ့ဖြိုးရေးပါတီက30ဦးရခိုင်မျိုးသားပါတီက12ဦးရှမ်းတိုင်းရဲသားများဒီမိုကရေစီဖွဲ့ချုပ်က12ဦးစတဲ့ပါတီပေါင်း17ပါတီကကိုယ်စားလှယ်တွေနဲ့တတိပုဂ္ဂလကိုယ်စားလှယ်2ဦးစုစုပေါင်း323ဦးဖြစ်ပါတယ်။တမရသာကိုယ်စားလှယ်130ဦးနဲ့ပေါင်းလိုက်ရင်တော့ကိုယ်စားလှယ်433ဦးဖြစ်ပါတယ်။ဒီကနေ့ပြည်သူ့လူတော်အစည်းအဝေးအပြီးမှာပြည်သူ့လူတော်ဥက္ကဋ္ဌအစ်ဦးဝင်းမြင့်ကိုသူရဥွှေမန်းကရုံးခန်းလွှဲပြောင်းပေးလိုက်ပါတယ်ခင်ဗျာ။